မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအဖွဲ့တို့ကြားတိုက်ပွဲရက်ဆက်ဖြစ်ပွားနေတဲ့မင်းမြားမြို့နယ်အတွင်းဒီကနေ့ပန်းမြောင်ကျေးရွာပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တချို့သေဆုံးပြီးလူကြီးတချို့ဒဏ်ရာရရှိသွားခဲ့ပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဆွဆွဲထားပြီးဒေသခံတွေဘက်ကတော့မြန်မာစစ်တပ်ဘက်ကပြစ်တာဖြစ်တယ်လို့အခိုင်အမာပြောနေတာပါ။ VOA သတင်းတောက်နိုင်ကိုအိမ်ဆက်သွဲမင်းမြန်သတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ကျေးရွာမှာဒီနေ့မနေ့လက်နက်ကြီးကြားရပောက်ကွဲခဲ့မှုကြောင့်ကျောင်းသားတွေနဲ့အမျိုးသမီးတွေဒေကြီးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။ဒီပန်းမြောင်ရွာအလယ်လောက်မှာပေါ့အဲဒီဘုရားကျယ်ဒီပေါ်မှာလက်နက်ကြီးအထိုင်ချပြီးတော့ပြစ်နေတာအဲမြန်မာစစ်တပ်ကပေါ့ရွာရဲ့ပြင်ဆက်တော်ရဲတွေကိုအဲ့လိုပဲပြစ်နေတာမနေ့ကတည်းကပြစ်နေတာအဲဒါဒီနေ့မနေ့ဆန်နိုင်ခွဲလောက်မှာပြစ်လိုက်တဲ့လက်နက်ကြီးရှင်လောင်းကရွာပြင်မထွက်ပဲရွာထဲကိုပဲကြာတာဒီကွဲရပေါ့ရွာထဲမှာမိသားစုမဲကြရတယ်အဲ့ဒီအိမ်မှာကြည့်ရအကလေးတော့ရောက်ဆုံးသွားပြီအကျောင်းသူ၁၀တန်းတယောက်ပြီးတော့၄တန်းအကျောင်းသားတယောက်မူကျိုးအကျောင်းသားတယောက်နောက်လူကြီးတော့ရောက်လာတော့အခုဆံရပြင်းလို့မြောက်ဆေးအောင်သွားတယ်ကောင်ဗျာ
ပန်းမြောင်ကြီးရွာအောင်မင်္ဂလာဘုရားတောင်ကုန်းပေါ်မှာထန်ချထားတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်နေမှုတွင်ချိန်သာလွှဲထားတဲ့လက်နက်ကြီးကြီးတလုံးရွာသိမ်းကြားရောက်ပောက်ကွဲသွားလို့ကျောင်းသား၃ဦးသေဆုံးပြီးအမျိုးသမီး၃ဦးအပါအဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မင်းပြမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားကြာရာပတိနေ့ကနေဒီကနေ့ထိတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတယ်လို့အေအဖွဲ့ရှိမယ်လို့ထင်ရတဲ့တောင်တွေပေါ်မှာလက်နက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။ဒေသခံရွာသားတွေကတော့မြန်မာစစ်တပ်ရဲ့လက်နက်ကြီးကြီးလို့ပြောဆိုနေပေမဲ့မြန်မာစစ်တပ်နေရာယူထားတဲ့ပန်းမြောင်ကျေးရွာတွင်အေအေဖွဲ့ဘက်ကပြစ်လိုက်တဲ့လက်နက်ကြီးဖြစ်ကြောင်းအနောက်ပိုင်းတန်းစစ်သည်နာချုပ်သမ္မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့အင်ဂျင်ရှင်တက်ကအဲဒီပန်းမြောင်ရွာဖုံးကျောင်းမှာတော့လည်းစီကြည့်ရောအဲ့ငါတောင်ကုန်းကနေပေါ်မှာအဲ့မှာနေရပန်းမြောင်ရွာဆိုတာပြေးခေကန်တိဆောက်ထားတဲ့ရွာပဲလေပန်းမြောင်ရွာထဲမှာကျွန်တော်တို့တက်ဖို့ဓာကြီးလှုပ်ရှားအနေနဲ့အဲ့နာမှာထားလိုက်တာထားတဲ့အခါကျတော့သူတို့ရဲ့အဓိကပင်မနေရာကြီးကိုကျွန်တော်တို့ကထိန်းချုပ်လိုက်တဲ့အတွက်ကြောင့်မို့လို့တော်တော်ခက်ခဲဖြစ်သွားတဲ့သဘောရှိတယ်။ဒီကောင်းကျန်းသူတွေကအရှိတ်ပဲနေပြီးတော့မှအဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေရှိတဲ့ရွာထဲကိုပြန်ပစ်တာ။ဒီအခါကျတော့အေးကြီးလိုက်တဲ့ပုံကရွာဆက်မှာကျပြီးတော့တောအောင်ပြီးတော့အတန်ရတယ်
ပန်းမြောင်ကျေးရွာသိမ်းပြစ်ခတ်မှုကအေအဖွဲ့ရဲ့လက်ချက်လို့မြန်မာစစ်တပ်ရဲ့ဆွတ်ဆွဲချက်ပေါ်အေအပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆူခဲ့ပါတယ
်မြန်မာစစ်တပ်ဘက်ကနေပြီးတော့နော်ဒါအချက်ပိတ်ခါမေးစရာနဲ့တပြောင်းလဲလာလို့ပြောလို့ရတာလို့ပြောပါဘာတိုက်ပွဲမှာဖြစ်ပေါ်တာမရှိဘူးဒီမနေ့မှာမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့အဲပန်းမြောင်ရဲ့ရွာသေးကတောင်ပေါ်အောင်မင်္ဂလာတောင်ဆိုတာအဲ့ဒီဒေဒီတောင်ပေါ်ကနေပြီးတော့မှသူတို့ဒီလက်လက်ကြီးတွေနဲ့နေပြီးတော့ဒီရွှေကျင်ဘက်တောင်ကုန်းတွေနောက်တခြားနေရာတွေအဲ့ဒီဘက်ကိုပန်းပြီးတော့သူတို့ပြစ်နေတာပန်းမြောင်ရွာကြီးကိုဓာတ်ကြည့်ကြပါတော့သူတို့ဒီရေရွှေချစ်ချစ်နဲ့ပြစ်ကတာလို့ပြောလို့ရတယ်။ဗမာစစ်တပ်ကနေပြီးတော့ဒါပြည်သူတွေကိုအကြောင်းတရားတွေသုံးမလို့အောင်နောက်လူမျိုးရေးရနေပြီးတော့သူတို့အမုန်းတရားတွေပုံမှာအခြေခံပြီးတော့မှဒါရွာသားတွေကိုတေးကြီးအလားတရားဖြစ်အောင်ဒါတမင်တက်တက်ရည်ရွယ်ပြီးတော့မှဒါပြစ်ခတ်တယ်လို့ကျွန်တော်တို့ဘက်ကတော့အဲ့လိုပဲဟိုမြင်နေကြ
။ပန်းမြောင်ကြီးရွာတွင်လက်လက်ကြီးပြစ်ခတ်နေတဲ့ပုံမှာပန်းမြောင်ရွာရွှေဘောင်တင်ကျောင်းဆရာတော်ဥပညာဝန်တာကခုလိုမိန့်ပါတယ်
။ဘုံတော်တော်စဉ်မကုန်ဘောလက်လက်ကြီးကအမလို့အပြည့်နဲ့လောက်တာဒီဝါကျစီကသမရှိဘူးတမလို့ကကြည့်ကြတာလည်းရတော့ပြည့်တယ်အလောဆော့ပြည့်တယ်ခဏတည်းအရတာမကုန်းလောက်တည်ပြီးတဲ့ဘူးတို့ကြည့်လို့ပြည့်စုကသမရှိဘူးလေ
တခြားပောင်းမြောင်ရွာသားလူကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာဖြစ်ကြောင်းပြောဆိုပါတယ
်ကျွန်တော်တို့ပောင်းမြောင်ရွာဖြစ်မှာအေအေတွေမရှိပါဘူးအေအေတွေရှိတာကသူတို့အေအေရှိတဲ့နေရာကိုမတော်ဘူးလေရွာထဲမှာရွာသားတွေကိုခူးသွန်းလုပ်ပြီးနေဒီလိုလုပ်ကြတာတဲမတော်ကပြေးတာပါခမတဲမတော်
စီရီပရိပခတွင်အရသားတွေထိခိုက်တိမ်ဆုံးတဲ့အပေါ်မဖြစ်သင့်ကြောင်းမင်းပြမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစက်နိုင်ကပြောပါရယ်ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လအထိမြန်မာစစ်တပ်နဲ့အေအေအဖွဲ့တို့စီရီတင်းမာမှုဖြစ်စဉ်တွင်အရသားတိမ်ဆုံး62ဦးနဲ့တန်ရာရသူ156ဦးကျော်ရှိနေပြီလို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံကနေစီရင်ကောက်ယူထားပါရယ်ခင်ဗျာ